Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင်။ VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ29ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနာလည်းပြပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တော်ဝင်တင်ဆက်သွားမှာပါရှင်
ကျမကတော့ဆုမြတ်ပါပါရှင်အီဂျစ်နိုင်ငံမှာဒီအယ်ဂျာဇီရာသတင်းတော်3ယောက်ကိုအမှုအပြန်နဲ့စစ်ဆေးပြီးတော့ထောင်ဒဏ်3နှစ်စီပြစ်ဒဏ်ချလိုက်ပါတယ်ထိုင်းနိုင်ငံမှာတော့အေရဝန်နဂုံးမှာဘုံခွဲသူလို့မတင်ကားသူကိုဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်နဲ့အကြီးညာပေးပါမယ်ရှင်
ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့မြန်မာနိုင်ငံလုံးအတိုင်းအတာနဲ့လုပ်ငန်းအမျိုးအစားမခွဲခြားပဲအလုပ်သမားအားလုံးအတွက်ဒီနေ့ကိုအနိုင်ဆုံးအခကြေးငွေ3600ကိုတရားဝင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ရှင်
။ဒီလိုသတ်မှတ်ချက်တစ်ခုဖြစ်ပေါ်လာတဲ့အတွက်အလုပ်ရှင်အလုပ်သမားဟောလာ2 year right 4 year right ကပုံမှန်နေရှင်းရှင်းလင်းလင်းသိကုန်ကြမယ်လေ။ဒါကလည်းဒါအတာချက်ပေါ့နော်။
ပြေဆောင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်မနေ့ဖြစ်မှာဖွင့်လှစ်မဲ့အာရှလန်တစ်မှာဒီကနေ့တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတယ်မတိုင်ခင်အခုအရင်ဆုံးတော့စနေနေ့ထိတ်တဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးကြပါအောင်ရှင
်အီဂျစ်နိုင်ငံမှာမတရားအသင်းသတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံမှုနဲ့အယ်ဂျာဇီရာသတင်းတော်3ယောက်ကိုအီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီချခဲ့ပါတယ်ပြန်လည်စစ်ဆေးခဲ့တဲ့ဒီအမှုအတွက်ဒီကာရိုမြို့တရားရုံးကပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်သတင်းထောက်တွေဟာအီဂျစ်လုံခြုံရေးတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲသတင်းထုတ်လွှင့်ခဲ့ကြတယ်လို့တရားသူကြီးကပြောပြီးတော့ပြစ်ဒဏ်တွေချခဲ့တာပါသူတို့၃ယောက်ဟာသတင်းမှားတွေထုတ်လွှင့်ခဲ့တယ်လို့သူတို့တဲခိုတဲ့ဟိုတယ်ကိုခွင့်ပြုချက်မရဘဲသတင်းဌာနလိုအသုံးပြုခဲ့တယ်လို့တရားသူကြီးကဆိုခဲ့ပါတယ်ပြစ်ဒဏ်ချခဲ့ပြီးတဲ့နောက်မှာအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖာမီနဲ့အီဂျစ်လူမျိုးဘာဟာမိုဟာမက်တို့ကိုတရားခွင်ကနေအဆောင်တွေကနေခေါ်သွားခဲ့ကြပါတယ်ဩစတြေးလျနိုင်ငံကိုဒီနှစ်စံပိုင်းကပြန်နှင်ထုတ်ခဲ့တဲ့သတင်းတောက်ပီတာဂရက်စတီကိုလည်းမျက်ကွယ်ပြစ်ဒဏ်ချခဲ့ပါတယ်။ဒီကနေ့ချခဲ့တဲ့ပြစ်ဒဏ်ဟာဘလို့မှယုတ်တိမရှိအကျိုးကြောင့်စီလျော်မှုမရှိဘူးလို့အယ်ဂျာဇီရာသတင်းဌာနရဲ့ယာယီညွှန်ကြားရေးမှူးမော့စတာဖာဆူအုကကြေညာချက်ထုတ်ပြန်ပါတယ်။ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့ Egypt ဆိုင်ရာကျွမ်းကျင်သူ Nicholas Peacock ကလည်းဒီကနေ့ Egypt မှာမြင်တွေ့နေရတဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်မှုကိုပြစ်ဒဏ်တွေကထင်ဟပ်နေတယ်လို့ပြောဆိုခဲ့ပါတယ်။သူတို့၃ယောက်ဟာယုံကြည်မှုကြောင့်အပြစ်ပေးခံရသူတွေဖြစ်ပြီးသူတို့လွတ်မြောက်ရေးအတွက်နိုင်ငံတကာကအီဂျစ်အပေါ်ဖိအားပေးနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဒီအမှုကိုပဲလွန်ခဲ့တဲ့တစ်နှစ်ကျော်တုန်းကစီရင်ငယ်တုန်းကတော့ Mr. Grasty နဲ့ Mr. Farmi တို့ကိုထောင်ဒဏ်9နှစ်စီနဲ့ Mr. Mohammed ကိုထောင်ဒဏ်10နှစ်စီချခဲ့တာပါ။ Australia လူမျိုး Mr. Grasty ကို Australia နိုင်ငံကိုပြန်ပို့ခဲ့ပေမဲ့အီဂျစ်လူမျိုးနှစ်ယောက်ဖြစ်တဲ့ Mr. Farmi နဲ့ Mr. Mohammed တို့ကိုအီဂျစ်နိုင်ငံထဲမှာပဲအာမခံနဲ့လွှတ်ပေးထားတာဖြစ်ပါတယ်ရှင်။
ဩဂုတ်လ18ရက်နေ့ကလူ20ချက်မနဲ့တည်ဆုံခဲ့တဲ့ဘန်ကောက်မြို့ကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်တရာရှိသူကိုဖမ်းဆီးလိုက်နိုင်ပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်။အဲ့ဒီသူကိုဘန်ကောက်မြို့စင်ကြေဘုံမှာဒီကနေ့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပြီးသူငှားနေထိုင်တဲ့အခန်းမှာဘုံလုတဲ့ပစ္စည်းကိရိယာချို့ကိုရဲတွေကရှာဖွေတွေ့ရှိခဲ့ပါရယ်။ဖမ်းဆီးခံခဲ့ရသူကအသက်28နှစ်အရွယ်တူရကီနိုင်ငံသားအဒမ်ကရာဒက်ဖြစ်တယ်လို့ရဲတွေကပြောဆိုကြောင်းဘန်ကောက်ခြေစိုက် VOA သတင်းတောက်စတီဖ်ဟာမန်ကပြောပါရယ်။ဘန်ကောက်မြို့လေကလူစီကားရအေယာဝန်နှစ်ဖះเจ้าမှာဘုံပေါက်ကွဲတာနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။တေဆုံးဒဏ်ရာရသူတွေထဲမှာကဘာလက်ခီးသွားတချို့လည်းပါဝင်ပြီးတော်တော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အစောပိုင်းကတော့ထိုင်းရဲတပ်ဖွဲ့ဟာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးအဓိကတန်တရာရှိသူတဦးရဲ့ပုံချမ်းကိုထုတ်ပြန်ခဲ့ပါတယ်။အသက်ငယ်ငယ်မျက်နှာသွေးသွေးမုတ်စိတ်နဲ့မျက်မှန်ဝန်းတက်ထားသူရဲ့အမျိုးသားရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာပါ။CCTV လုံခြုံရေးကင်မရာကနေရိုက်ကူးထားတဲ့ပုံမှာတော့နတ်ဖះเจ้าဝင်းနေကခုံရှိအောင်မှာကြောဝိုးအိတ်ကိုထိုးထည့်ပြီးထွက်ခွာသွားသူတယောက်ရဲ့ပုံကိုတွေ့ရပြီးတူးထွက်သွားပြီးမကြခင်မှာဘုံပေါက်ကွဲခဲ့တာပါတာဝန်ရှိသူတွေကတော့ဒီဘုံခွဲတိုက်ခိုက်မှုကိုတယောက်တည်းလုပ်တာမဟုတ်ဘူးလို့ပြောပေမဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိမယ်လို့တော့မထင်ကြောင်းပြောပါရခင်ဗျာ
မလေးရှားနိုင်ငံမှာတော့ဝင်ကြီးချုပ်နာဂျီဘရာဇက်ကိုငွေကြေးမတမာမှုတွေလုပ်ထားတယ်လို့ဆွဆွဲပြီးတော့ယာရုကနေဆင်းပေးဖို့မြို့တော်ထဲမှာဒီကနေ့ဆန္ဒပြနေကြပါတယ်အစိုးရပိုင်း 1MDB ယင်းနှိမ့်မြုပ်နှံမှုကုမ္ပဏီကနေဝင်ကြီးချုပ်နာဂျီဘရာဆက်ရဲ့ကိုပိုင်ဘန်စင်ရင်းတွေကိုဒေါ်လာ3,900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရေးအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ဘာရှစ်ကဝင်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေပါတယ် ဒီကနေ့ဆန္ဒပြပွဲကိုစီစဉ်ဆော်ဩထားတဲ့သူတို့ရဲ့ website ထဲကိုဝင်ကြည့်လို့မရအောင်အစိုးရကပိတ်ပင်ထားတယ်လို့ကွာလာလမ်ပူမြို့တော်တွေကဒီလွတ်လပ်ရေးရှင်ပြင်မှာလုပ်မဲ့လူမှုစုဝေးပွဲကိုတရားမဝင်ဘူးလို့ကြေညာခဲ့ပါတယ်။အဲ့ဒီနေရာမှာလူမှုစုဝေးဆန္ဒပြခွင့်ဆန္ဒပြပွဲစီစဉ်သူတွေစီမှာမရှိဘူးလို့အစိုးရကအကြောင်းပြပါတယ်။ဘာရှိ့အဖွဲ့ဝင်တွေဝစ်ဆင်ကြလေရှိတဲ့ဒီအဖွဲ့တစ်စိတ်အမှတ်အသားပါအဝါရောင်အင်ဂျီတွေဝစ်ဆင်တာကိုလည်းအာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်။ဒီကနေ့စနေနေ့ဆန္ဒပြပွဲမတိုင်ခင်တည်းကကွာလာလမ်ပူမြို့တော်ထဲမှာလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဝန်ကြီးချုပ်နာဂျစ်ဘရာဆက်ကတော့သူရရှိတဲ့ငွေတွေဟာအရှိအလယ်ပိုင်းကပေးတဲ့လက်ဆောင်ဖြစ်တယ်လို့ပြောပြီးတော့သူ့အနေနဲ့တစုံတရာအမှားမလုပ်ပါဘူးလို့ညှင်းဆန်နေပါတယ်။အာဂရီလိုက်စားတယ်လို့ဆိုတဲ့သူ့အပေါ်ဆွဆွဲချက်တွေဟာလည်းမလေးရှားနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ညွန်ပေါင်းအစိုးရအပေါ်နိုင်ငံရေးအရာဖျက်လို့ဖျက်ဆီးလုပ်ဖို့ကြိုးစားတာဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒေါ်လာတန်း900လက်ခံမှုကြောင့်မလေးရှားနိုင်ငံမှာအရင်ဘယ်တော့မှမလုပ်ခဲ့ဘူးတဲ့ဒီဝန်ကြီးချုပ်တယောက်အပေါ်ရာဇဝတ်မှုနဲ့ဆွဲချက်တင်တဲ့မတဲ့စုံစမ်းစစ်ဆေးမှုတွေကိုတော့လုပ်ခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ကသူ့အပေါ်စုံစမ်းစစ်ဆေးတဲ့ရှေ့နေချုပ်ကိုတာဝန်ကနေဖယ်ရှားခဲ့ပါတယ်။ 1MDB ကုမ္ပဏီရန်ပုံငွေနဲ့ပတ်သက်လို့အစိုးရရဲ့စုံစမ်းမှုကနေပေါက်ကြားခဲ့တဲ့စာရွက်စာတမ်းတွေကိုအခြေခံပြီးတော့မလေးရှားဝန်ကြီးချုပ်ရဲ့ကိုပိုင်ပန်စင်းရဲတဲ့ကိုဒေါ်လာတန်းရာနဲ့ချီဝင်လာတဲ့ဆိုတဲ့သတင်းကို Wall Street Journal သတင်းစာကြီးထဲမှာဂျူလိုင်လတုန်းကဖော်ပြခဲ့တာဖြစ်ပါတယ်။ Mr. Najib ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ 1MDB ကုမ္ပဏီဟာအကျွေးဒေါ်လာ17ဘီလီယံတင်နေပြီးတော့အာဂရီလိုက်စားမှုစီမံခန့်ခွဲရေးဆိုင်ရာညံပြင်းမှုစတဲ့ဆွဲဆိုချက်တွေကိုရင်ဆိုင်နေရတယ်လို့အစိုးရအေဂျင်စီတော်တော်များများရဲ့စစ်ဆေးမှုကိုလည်းခံနေရပါတယ်ရှင်။
လွန်ခဲ့တဲ့နှစ်ပေါင်း60လောက်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားတဲ့မိသားစုတွေပြန်လည်ဆုံစည်းနိုင်ရေးအစီအစဉ်ပြန်စတင်နိုင်အောင်တောင်ကိုရီးယားကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့မြောက်ကိုရီးယားချက်ချင်းကြီးအဖွဲ့ကသဘောတူလိုက်ပါတယ်။အင်္ဂါနေ့တုန်းကနှစ်ဖက်ကိုယ်စားလှယ်တွေကြားမြောက်နဲ့တောင်ကိုရီးယားကြားတင်းမာလာတဲ့အခြေအနေကိုရှင်းချနိုင်မှုအတွက်စစ်အတွင်းကွဲကွာခဲ့တဲ့မိသားစုဝင်တွေပြန်လည်ဆုံတွေ့နိုင်ရေးအပါအဝင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအစဉ်အဆက်စတင်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြပါတယ်။နှစ်နိုင်ငံနယ်စပ်ကြားကစစ်မဲ့ဇုံအတွင်းမှာရှိတဲ့ပန်မုံကျွန်းကြီးရမှာစက်တင်ဘာလ9ရက်နေ့ကြားရင်ကွဲကွာသွားသူတွေပြန်လည်တွေ့ဆုံနိုင်ရေးကိစ္စဆွေးနွေးဖို့ကိုရီးယားချက်ချင်းကြီးအဖွဲ့ကကန်လန်ထားတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကမနေ့ကပြောပါတယ်။လာမယ့်စက်တင်ဘာ29ရက်နေ့မှာကြာရောက်မဲ့ချူဆွတ်လို့ခေါ်တဲ့ကောက်ရိတ်သိန်းအားလည်းရက်မှာပြန်လည်တွေ့ဆုံပွဲလုပ်ဖို့သဘောတူညီမှုရရှိထားခဲ့ပါတယ်။2014ခုနှစ်ဖေဖော်ဝါရီလထဲမှာမိသားစုပြန်လည်တွေ့ဆုံပွဲနောက်ဆုံးပြုလုပ်နိုင်ခဲ့တာဖြစ်ပြီးတနေ့ခွဲကျော်ကြာမှနောက်တစ်ချိန်အခုလိုထပ်မံတွေ့ဆုံနိုင်တာပါ။ထောင်ထဲချီတဲ့မြောက်နယ်တောင်ကိုရီးယားနိုင်ငံသားမိသားစုဝင်တွေဟာအခြားတစ်ဖက်မှာရှိတဲ့ဆွေမျိုးသားချင်းတွေကိုဆုံတွေ့နိုင်မှုအဆောင်ဆိုင်နေရပြီးတစ်ချိန်ကိုရာခိုင်နှုန်းလောက်သာပြန်လည်ဆုံတွေ့နိုင်တာလည်းဖြစ်ပါတယ်။1950လောက်တုန်းကဖြစ်ခဲ့တဲ့စစ်ပွဲတွေအပြီးနှစ်နိုင်ငံတီးကြားစီဖြစ်ခဲ့ပြီးတဲ့နောက်တချို့မိသားစုဝင်တွေကွဲကွာသွားခဲ့ကြတာမှာတချို့ဆိုရင်တေဆုံးတဲ့အချိန်ထိပြန်လည်တွေ့ဆုံခွင့်မရရှိခဲ့ပါဘူးခင်ဗျာ။
ယူအေဗီကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Caribbean ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Dominica နိုင်ငံကိုအပူပိုင်းမုန်တိုင်း Erica ဝင်ရောက်တိုက်ခိုက်ခဲ့တာမှာလူပေါင်း20ထက်မနည်းသေဆုံးခဲ့ပါတယ်။လူဦးရေ9000ခွဲလောက်သာရှိတဲ့ကျွန်းနိုင်ငံလေးမှာ Erica မုန်တိုင်းကြောင့်အင်မတန်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ Dominica ဝန်ကြီးချုပ် Roosevelt Scarrett ကတောက်ကြနေကပြောကြားခဲ့ပါတယ်။သူ့အနေနဲ့မြင်တွေ့ရတဲ့အပျက်အစီးတွေကနိုင်ငံတိုးတက်မှုလုပ်ငန်းတွေအတွက်နောက်ကိုအနှစ်20လောက်ပြန်ရောက်သွားမှစိုးရင်ရတယ်လို့ဝန်ကြီးချုပ်ကပြောခဲ့တာပါ။မုံတိုင်းကြောင့်လန်တဒါနဲ့နေအိမ်ပေါင်းရာနဲ့ချီလဲပျက်စီးသွားခဲ့ပါတယ်။ဟေတီနိုင်ငံဘက်စီကိုတောက်ချနေကရွေ့သွားတဲ့မုံတိုင်းကြောင့်ဟေတီမှာတော့မုံတိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့နိုင်ငံတော်ဝန်မှလည်းအရေးပေါ်ကယ်ဆယ်ရေးစခန်းတွေကိုဖွင့်လှစ်ထားပါတယ်။ဒီကနေ့စနေနေ့မှာတော့အမေရိကန်မုံတိုင်းဟာကီဝါနိုင်ငံဘက်ကိုဝင်တိုက်မယ်လို့ခန့်မှန်းထားပြီးတော့အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်ကိုတနင်္လာနေ့လောက်ရောက်လာနိုင်တယ်လို့မိုးလေဝသခန့်မှန်းချက်တွေထုတ်ပြန်ထားပါတယ်ရှင်။
တောင်ဆူရန်အစိုးရအနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအပြည့်အဝအကောင်အထည်မဖော်ဘူးဆိုရင်ပိတ်ဆို့တံခတ်မှုတွေပြုလုပ်မယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကချင်းချောက်တရီပေးပြောဆိုလိုက်ပါတယ်။အစိုးရတပ်ဖွဲ့တွေနဲ့သဘုံတွေကြားရရှိထားတဲ့သဘောတူညီချက်အတိုင်းလိုက်နာဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကအခုလိုတောင်းဆိုလိုက်တာပါ။ဒီပတ်အစောပိုင်းကရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်အရတောင်ဆူရန်သမရဆယ်ဗာကီယာဟာစစ်စင်ရေးတွေအလုံးရဆိုင်မှုသူ့ရဲ့တက်တွေကိုဂျာလာရင်းနေကအမိန်ပေးခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်အပြစ်ခက်လုံးဝရဆဲရမှာပါ။ တပုံကောင်းဆောင် react မာချာကတော့ဒီသဘောတူညီချက်ကိုလွန်ခဲ့တဲ့တပတ်ကျော်ကလေးကလက်မှတ်ရေးထိုးခဲ့ပေမဲ့ဒီပေါ်တန်တရားရှိတယ်လို့ပြောဆိုထားတဲ့အတွက်ပြစ်ခတ်ရစေးပြပြန်နိုင်တဲ့အနေအထားပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်အီသီယိုးပီးယားနိုင်ငံရဲ့ဂျာဝင်စစ်ဆက်မှုနဲ့လာပေါင်းတော်ကြာဆွေးနွေးပြီးညီညာရေးသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်ဒီမတိုင်ခင်တုန်းကတော့ပြစ်ခတ်ရစေးသဘောတူညီချက်တွေအချိန်ချင်းကျိုးပြတ်ခဲ့ပူပါတယ်ခင်ဗျာ
ဟန်ဂေရီနိုင်ငံနဲ့နယ်စပ်နာအော်စတရီးယားနိုင်ငံအဝေးပြေးလမ်းပေါ်ကကုန်တင်ကားတစ်စီးထဲမှာနိုင်ငံပြောင်းနေထိုင်သူ82ယောက်ရဲ့အလောင်းတွေကိုတွေ့ရှိခဲ့တဲ့သတင်းကြောင့်သူ့အနေနဲ့တုန်လှုပ်စိတ်မကောင်းဖြစ်ရတယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ဂီမွန်းကပြောကြားခဲ့ပါတယ်ဆီးရီးယားနိုင်ငံကဖြစ်ပုံရတဲ့တေဆုံးသူတွေနဲ့ပတ်သက်လို့လောလောဆယ်အထိ၄ယောက်ကိုဖမ်းဆီးထားတယ်လို့ဟန်ဂေရီရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးထားသူ၃ယောက်ကဘူလ်ဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့တယောက်ကတော့အာဖဂန်လူမျိုးဖြစ်ပါရယ်အဝေးပြေးလမ်းမကြီးရဲ့ဘေးမှာရပ်ထားတဲ့ကားထဲမှာတေဆုံးနေသူတွေဟာအသက်ရှူချက်တေဆုံးကုန်တာလို့ယုံကြည်ရတဲ့အကြောင်းဩစတြီးယားရဲတွေကလည်းပြောပါရယ်ဗုဒ္ဓဟူးနေ့ကရပ်ထားတဲ့ကုန်တင်ကားကိုကြာတာရင်းနေမှာရဲကစစ်ဆေးစင်မှာတော့ပုတ်တိုးနေတဲ့အလောင်းတွေကိုတွေ့ရှိခဲ့တာဖြစ်ပါရယ်အခုလိုမျိုးလူတွေအသက်ဆုံးပြီးတော့နိုင်ငံပြောင်းလာနေတဲ့သူတို့ရဲ့အခြေအနေကိုနားလည်ရမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ဂီမွန်းကပြောပါရယ်စစ်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေကြားကနေပြီးတော့ပုံမကောင်းမွန်တဲ့အနာဂတ်အတွက်ကိုထွက်ပြေးလာကြသူတွေဖြစ်တယ်ဆိုတာကိုနားလည်ပေးပြီးတော့သူတို့အသက်တွေကိုကာကွယ်ဖို့လူသားချင်းဆိုင်ရာအကူအညီပေးဖို့ဦးစားဆောင်ရွက်ရမယ်လို့အတွင်းမှူးချုပ်ကပြောပါရယ်ရှင်
အတိတ်ဆိုင်ဒေတာတဲ့ဒဇိကပိုင်းရောက်ရှိနေတဲ့ကျေပြန်ပြီးလူဦးရေနေပါတဲ့အမေရိကန်အနောက်မြောက်ပိုင်းပြည်နယ်အလက်စကာမှာနေထိုင်တဲ့သူတွေဟာရာသီဥတုပူနွေးလာတဲ့ပြောင်းလဲမှုဒဏ်ကိုစတင်ရင်ဆိုင်နေရပြီလို့သမ္မတဘရိတ်အိုဘားမားကပြောဆိုလိုက်ပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းထိတ်တန့်ရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညနေပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။အခုပထမအဆုံးအနေနဲ့တော့အ ਨੇ ဆုံးအခကြေငွေတက်မှတ်တဲ့သတင်းကိုနားဆင်ရမှာပါ။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေသလုပ်ငန်းအမျိုးအစားမခွဲခြားပဲအလုပ်သမားတွေအားလုံးအတွက်တပြေးညီတရက်ကိုအ ਨੇ ဆုံးလုပ်အားခလာစာအခကြေငွေ3600ကျပ်နှုန်းကိုတက်မှတ်လိုက်ပြီးဖြစ်ပါတယ်။အ ਨੇ ဆုံးလုပ်အားခတရက်ဝင်တက်မှတ်နိုင်လိုက်ပြီဖြစ်တဲ့အတွက်အလုပ်ရှင်အလုပ်သမားကြားမကြာခဏဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုဖြေလျှော့နိုင်ပြီဖြစ်ပေမဲ့လို့အလုပ်သမားတွေအတွက်ကြမ်းကျင်မှုဆိုင်ရာကုန်ထုတ်လုပ်အားအပေါ်မေးခွန်းထုတ်လာနိုင်တဲ့စိန်ခေါ်မှုတွေကြုံတွေ့ရနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမုံကအပြည့်အစုံတင်ပြပေးမှာပါရှင
်ဟုတ်ပါတယ်အ ਨੇ ဆုံးအခကြေးငွေတက်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကနေမြန်မာနိုင်ငံမှာရှိတဲ့အလုပ်သမားတွေအတွက်အ ਨੇ ဆုံးအခကြေးငွေကို2015ခုနှစ်ဩဂုတ်လ28ရက်နေ့မှာတရားဝင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။မြန်မာအလုပ်သမားတွေအတွက်တနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေသနဲ့လုပ်ငန်းအမျိုးအစားမခွဲခြားပဲတနာရီကိုမြန်မာကျပ်ငွေ450ကျပ်နှုန်းနဲ့အလုပ်ချိန်8နာရီတရက်စာကိုကျပ်ငွေ3600ကျပ်နှုန်းထားတက်မှတ်ပေးလိုက်တာဖြစ်ပါတယ်။အခုလိုတရားဝင်သတ်မှတ်နိုင်ရေးတိုင်းဒေသကြီးပြည်နယ်အစိုးရအလုပ်ရှင်အလုပ်သမားတွေပူးပေါင်းပြီးတော့အခကြေးငွေဆိုင်ရာသဘောထားအကြံပြုချက်တွေကိုအကြိမ်ကြိမ်ညှိနှိုင်းတိုင်ပင်ဆွေးနွေးပြီးစိန်ခေါ်မှုတွေကိုဖြတ်ကျော်သတ်မှတ်ပေးလိုက်နိုင်တာဖြစ်ပါတယ်လို့အလုပ်သမားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမျိုးအောင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့စီမားလေးလုပ်ငန်းအားလုံးတနိုင်ငံလုံးအ ਨੇ ဆုံးအခကြေးငွေဆိုတာဒါအခုမှစတာပေါ့နော်ပါကိုဖြစ်မလဲဆိုတော့ကျွန်တော်တို့ကဒီအလုပ်ရှင်နဲ့အလုပ်သမားနဲ့ဒါလုပ်ငန်းခွင်ဆက်ဆံရေးမှာအဲ့တော့အားသာချက်ဖြစ်သွားမယ်အရင်လိုဟုတ်လားလစာတွေကိုတိုးတောင်းပြီးတော့မှဖြစ်ပွားနေတဲ့ပြဿနာတွေဟာဒီလိုသတ်မှတ်ချက်တစ်ခုဖြစ်ပေါ်လာတဲ့အတွက်အလုပ်ရှင်ရောအလုပ်သမားရောဟုတ်လား 2-year right 9-year right ကပုံမှန်လင်းလင်းရှင်းရှင်းလင်းလင်းသိကုန်ကြမယ်လေဒါကလည်းဒါအားသာချက်ပေါ့နော်နောက်တစ်ခါပြည်ပနိုင်ငံတွေကလာပြီးတော့ကျွန်တော်တို့ဒီနည်းမျိုးနန်းကျင်တဲ့လူတွေနေနဲ့လည်းဒါမြန်မာနိုင်ငံရဲ့အ ਨੇ ဆုံးအခကြေးငွေတော့ဒီလိုရှိနေတယ်ဒီလိုသလောက်ရင်းနှီးရမယ်ဆိုတော့ဘလောက်သူတို့ရင်းနှီးမြုပ်နိုင်ရင်ပေါ့နော်သူတို့အတွက်ဒါအဆင်ပြေမလဲဆိုတော့ဒီလိုမျိုးတွေတည်းသူတို့ရမှာပေါ့နော်ဒါနေရတော့ဒါအားသာချက်တွေပဲလေအဓိကတော့လှုပ်ရှင်တဲ့လူသမားကြားမှာတကယ်ကိုကောင်းမွန်တဲ့လူမှုပတ်ဝန်းကျင်တရားကိုကျွန်တော်တို့ကဒါတည်ဆောက်နိုင်တယ်လို့ပဲထင်တာပေါ့နော်ဒီလိုပဲဆောင်ရွက်နိုင်ခဲ့တယ်လို့ကျွန်တော်တို့ကတော့ဒါသုံးသပ်ပြောကြားလို့လာပေါ့နော
်အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့အလုပ်သမားတွေအတွက်အ ਨੇ ဆုံးအခကြေးငွေသတ်မှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအလုပ်သမားသမဂ္ဂအဖွဲ့ချုပ်ကကြိုဆိုလိုက်ပေမဲ့လို့အခုလက်ရှိမြန်မာနိုင်ငံတွင်းကြုံတွေ့နေရတဲ့ငွေကြေးဖောင်းပွားမှုတွေနဲ့ကုန်စည်နှုန်းမြင့်မားမှုတွေကြောင့်အလုပ်သမားတွေရဲ့နေ့စဉ်လူမှုဘဝတွေအတွက်အကျပ်တဲတွေကဖြစ်နေပါသေးတယ်လို့မြန်မာနိုင်ငံအလုပ်သမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းကပြောပါတယ
်ပထမဦးဆုံးရတဲ့ခွင့်3600ကဒီအလုပ်သမားတွေရဲ့လူမှုစီးပွားဘဝကိုလုံလောက်တဲ့ကာဘာဖြစ်သလားလို့ဟိုသုံးသပ်တဲ့အခါမှာတော့လုံလောက်တဲ့ဒီကာဘာမဖြစ်သေးပါဘူး 마저 뭐지 대물에로 저러 묘야면 소리신 이 무지 방부함 야간 로미에다라 잡다나 정마 나더고 시데 나우드체가 디 원난이의 디 라이프 어 너두루 어트고 카바 루비야면 아차 챗디 시바레 3600 아방 디 트랜스포트 차지스 도모 페리 시즌 비안 다운 시데 케이사레 보 너 투초 세요니 페리 미시우 트랜스포트 차지스 마 베우 어 너 다 묘리 시데 너 두디야 챗가 러 디 롱간괴 마 뻬 띵냐 셀렛 띵냐 꾀 보 너 아이 뒤쳐 심에 다 싸움 비야면 아야 리고 따뜻야 챗가로 니신 보 너 디 니토지 따태 트윈 트쳇 베부 뒤쳐 심에 나 슬로다 챗가로 니타이무 디 공자 지 디가 다 로드마리 로문 비제레 아이 뻬드나고 피신 부 어트가로 디 원난 인야 리 디 싸우 베진네 디 로드마리 예 니타이무 공자 지고 까바 룩 베부 보 너 디 레 챗고 타 싸움 베 나이 마다 린 디 3600 가ဒီလိုမှရေဘဝကိုအထိုက်လျောက်ပေါ့နော်လုံခြုံမှုပေးနိုင်မှာဖြစ်ပါတယ်ဟုတ်ကဲ့
အလုံရှင်တဲ့အလုံသမားကြမကြခဏဆိုသလိုတပိမောက်မှုတွေနဲ့တင်းမာမှုတွေဖြစ်စေတဲ့အလုံသမားတွေအတွက်အ ਨੇ ဆုံးအခကျင်းဝေးတတ်မှတ်မှုကိုအခုလိုတရားဝင်တတ်မှတ်လိုက်နိုင်တဲ့အတွက်အလုံသမားတွေဘက်ကအလုံသမားအခွင့်အရေးတပြေးညီရလာမှာဖြစ်ပေမဲ့လို့အလုံရှင်တွေဘက်ကလည်းကုန်ထုတ်စွမ်းအားမြင့်တင်နိုင်ရေးလုပ်ငန်းဝင်တွင်ကျွမ်းကျင်လုပ်သားတွေပိုလိုလားလာမှာဖြစ်ပါတယ်ဒါကြောင့်အလုံသမားတွေဘက်ကမိမိတို့ရဲ့လုပ်ငန်းဝင်ကျွမ်းကျင်မှုစွမ်းရည်နဲ့ပို့ပြီးတော့မှစနစ်တကျထမ်းဆောင်နိုင်အောင်လှုပ်ဆောင်နိုင်မှုအတွက်အလုံသမားဝင်ကြီးဌာနဘက်ကလည်းကူညီဆောင်ရွက်ပေးမှာဖြစ်ပါတယ်လို့အလုံသမားရေးရအမြဲတမ်းအတွင်းဝင်ကပြောပါတယ်အလုံသမားတွေအတွက်ဒီလိုလုပ်ငန်းခွင်အတွင်းလုပ်ငန်းခွင်ကျွမ်းကျင်မှုကစိန်ခေါ်မှုတည့်ရဖြစ်လာနိုင်တယ်ဆိုတာကိုလည်းမြန်မာနိုင်ငံအလုံသမားအဖွဲ့ချုပ်ဘက်ကလက်ခံပါတယ်ဒီအတွက်အလုံသမားတွေလုပ်ငန်းခွင်စွမ်းဆောင်ရည်တိုးတက်လာနိုင်ရေးအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့လည်းအလုံသမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌကအကြံပြုပါတယ်တပြည်လုံးအတိုင်းအတာနဲ့ဒီလောကကအ ਨੇ ဆုံးအခကျင်းဝေးတတ်မှတ်မှုမှာအလုံသမား15ဦးအောက်လုပ်ငန်းငယ်တွေနဲ့မိသားစုတနိုင်တပိုင်လုပ်ငန်းတွေနဲ့တော့သက်ဆိုင်မှုမရှိပါဘူးလို့အ ਨੇ ဆုံးအခကျင်းဝေးတတ်မှတ်ရေးဆိုင်ရာလုပ်ငန်းကော်မတီကကြေညာထားပါတယ်အခုတတ်မှတ်လိုက်တဲ့အ ਨੇ ဆုံးအခကျင်းဝေးတတ်မှတ်မှုအပေါ်သဘောထားမှတ်ချက်ပေးလိုတာကန့်ကွက်ပြင်ဆင်လိုတာတွေကိုဆောင်ရွက်လိုတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေအနေနဲ့အခုထုတ်ပြန်လိုက်တဲ့နေ့ကနေစလို့ရက်တရက်နှစ်ပတ်တာကာလအတွင်းတတ်မှတ်ပုံစံကိုဖြည့်ဆွတ်ပြီးတော့အ ਨੇ ဆုံးအခကျင်းငွေတက်မှတ်ရေးဆိုင်ရာပြည်ထောင်စုနယ်မြေကော်မတီတိုင်းဒေသကြီးပြည်နယ်ကော်မတီတွေကိုပေးပို့နိုင်တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင
်စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းဘက်ကစနေတင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အော်တိုဘာလကစတင်ပြီးလဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနားရီကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA ကနေစနေညဘက်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့စီးပွားရေးနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါ။ Yangon Stock Exchange ကိုမြန်မာကျပ်ငွေ31 ဘီလီယံနဲ့လာမယ့်ဒီဇင်ဘာလပထမအပတ်မှာစတင်လည်ပတ်မှာဖြစ်ပါတယ်မြန်မာဂျပန်နဲ့နိုင်ငံရင်းနှီးငွေနဲ့စတင်မဲ့ဒီ exchange မှာပါဝင်မဲ့ဝန်ဆောင်မှုတွေပေးတဲ့လုပ်ငန်းတွေမှာလုပ်ငန်းတွေလှုပ်ဆောင်မဲ့ကုမ္ပဏီတွေကိုမကြခင်စီစစ်ရွေးချယ်တော့မှာပါဒါအပြင် stock exchange မှာစီးရင်ဝင်မဲ့ကုမ္ပဏီတွေအတွက်လည်းလိုက်နာရမယ့်သတ်မှတ်ချက်18ချက်ကိုထုတ်ပြန်ပြီးဖြစ်ပါတယ်ဒီသတင်းပြည့်စုံကိုတော့ VOA သတင်းထောက်မမေခါသတင်းပေးပို့ထားပါတယ်ရှင်
ရန်ကုန်စတော့အိတ်ချင်းနဲ့ပတ်သက်ပြီးမီဒီယာတွေနဲ့တွေ့ဆုံချိန်မှာအခုလိုပြောဆိုလိုက်တာပါစတော့အိတ်ချင်းကိုခုလာမယ့်အောက်တိုဘာမှာဖွင့်ဖို့ရည်ရွယ်ထားပေမဲ့ရွေးကောက်ပွဲကြောင့်နောက်ဆုတ်ကလာမယ့်ဒီဇင်ဘာပထမအပတ်ထဲမှာမှစတင်လည်ပတ်ဖို့စီစဉ်ထားတယ်လို့မြန်မာနိုင်ငံငွေချေးသက်သေခန်းလက်မှတ်လုပ်ငန်းကြီးကြပ်ရေးကော်မရှင် SECM ကဥက္ကဋ္ဌဒေါက်တာမောင်မောင်သိန်းကပြောဆိုလိုက်ပါတယ်မြန်မာဂျပန်နှစ်နိုင်ငံအကျိုးတူပူးပေါင်းပြီးလှုပ်ဆောင်နေတဲ့စတော့အိတ်ချင်းနဲ့ပတ်သက်ပြီးသူကအခုလိုပြောပါတယ်
အဆတ်တရားဖို့အတွက်ကတော့ဥပဒေတွေကိုပြည့်စုံသွားပါပြီ။နောက်တစ်ခါဒီ physical နော်ဒီရုပ်ပိုင်းဆိုင်ရာထူထောင်မှုအပိုင်းမှာတော့ stock exchange ထောက်မှုအတွက်ဖွဲ့စည်းအဲ့ဒီဖွဲ့စည်းရတော့ကျွန်တော်တို့ကဘာနဲ့ပါပေါင်းစပ်ဖွဲ့ထားလဲဆိုရင်နော်မြန်မာနိုင်ငံမှာရှိတဲ့ဘဏ္ဍာရေးဝန်ကြီးဌာနနဲ့ဂျပန်နိုင်ငံအဖွဲ့အစည်းနှစ်ခုနဲ့ပေါင်းစပ်ဖွဲ့စည်းထားတဲ့ joint venture နော်အမျိုးအစားဖြစ်ပါတယ်သူက配運他的那費達費的搞38比例你們借過的38比例借批တော့ကျွန်တော်တို့က58ຢາກໃຫ້ເນາະဂျပန်ဘက်ກະ49ຢາກໃຫ້ເນາະປောက်ໄວ້ပါတယ်
စတော့အချိန်မှာစည်ရင်းဝင်မဲ့ကုမ္ပဏီတွေအတွက်လည်းလိုင်းနာရမယ့်တတ်မှတ်ချက်၁၈ချက်ကိုထုတ်ပြန်ထားပြီးဖြစ်ပြီးမကြာခင်မှာလုပ်ကိုင်ခွင့်လိုင်စင်တွေချပေးတော့မှာဖြစ်တယ်လို့ဒေါက်တာမမောင်သိန်းကပြောပါတယ်။လိုင်စင်ချပေးမဲ့ရက်အတိအကျကိုတော့ထုတ်ဖို့ပြောဆိုခဲ့ခြင်းမရှိပါဘူး။စည်ရင်းဝင်မဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးဒေါက်တာမမောင်သိန်းကအခုလိုရှင်းပြပါတယ်
ဒီပြည်ပြည်တော်ဒီလဆန်းလောက်မှာ6လပြည်နိုင်ပါပြီလို့ခေါ်ဖို့အကြံပြုရတာ
ရန်ကုန်စတော့အချိန်မှာပါဝင်လှုပ်ဆောင်မဲ့ဝန်ဆောင်မှုကုမ္ပဏီတွေအတွက်လည်းလုပ်ငန်း၄မျိုးအလိုက်လှုပ်ဆောင်ခွင့်ပေးမယ်လို့သူကပြောပါတယ်တော်ရှယ်ယာများတဆင့်ဖြန့်ဖြူးခြင်းစတော့ရှယ်ယာရောင်းဝယ်ခွင့်စတော့ရှယ်ယာရောင်းဝယ်ရေးအကြံပေးစတဲ့လုပ်ငန်း၄မျိုးကိုလုပ်ကိုင်ခွင့်ပေးမှာဖြစ်ပါတယ်လုပ်ငန်း၄ခုလုံးအတွက်လိုင်စင်တွေချပေးမှာဖြစ်ပေမဲ့ပထမဦးဆုံးအနေနဲ့စတော့ရှယ်ယာများတဆင့်ဖြန့်ဖြူးခြင်းအတွက်လိုင်စင်ကိုဦးစားပေးအနေနဲ့ချပေးသွားမှာဖြစ်တယ်လို့ဦးမောင်မောင်သိန်းကပြောပါတယ်လက်ရှိမှာစတော့ရှယ်ယာများတဆင့်ဖြန့်ဖြူးခြင်းအတွက်လိုင်စင်လျှောက်ထားမှုတွေရှိနေပြီးမကြာခင်ထုတ်ပြန်ပေးမယ်လို့သူကပြောပါတယ်လျှောက်ထားတဲ့ကုမ္ပဏီ30နီးပါးရှိတယ်လို့လည်းပြောပါတယ်ဒီလုပ်ငန်းအတွက်လျှောက်ထားတဲ့ကုမ္ပဏီတွေဟာမာတင်ငွေ7.5 ဘီလီယံကိုတင်ပြပေးရမှာဖြစ်ပါတယ်။ကြံလုပ်ငန်းလိုင်စင်တွေဖြစ်တဲ့ Stock Share ရောင်းဝယ်ခွင့်လုပ်ငန်းအတွက်7.10ဘီလီယံ၊ Stock Share ပွဲစားလုပ်ငန်းအတွက်7.9ဘီလီယံနဲ့ Stock Share ရောင်းဝယ်ရေးအကြံပေးအနေနဲ့7.30စတဲ့လုပ်ငန်းအသီးသီးအတွက်မာတင်ငွေတင်ပြနိုင်တဲ့ကုမ္ပဏီတွေကသာရှောက်ထားခွင့်ရှိမှာဖြစ်ပါတယ်။မကြခင်မှာ stock exchange စတင်လှုပ်ဆောင်မှာဖြစ်ပေမဲ့လက်ရှိအချိန်ထိမြန်မာစီးပွားရေးစည်းကွက်မှာ stock market လှုပ်ဆောင်ချက်အချို့ကိုတေချာကွဲပြားစွာမသိရှိကြသေးပါဘူးလက်ရှိ stock exchange ဝင်မှုပြင်နေတဲ့ကုမ္ပဏီအရေးတက်ဟာလည်းနည်းသေးတယ်လို့စီးပွားရေးလုပ်ငန်းရှင်အချို့ကသုံးသပ်နေကြပါတယ်လာမယ့်ဩဂုတ်လကနေစတင်ပြီး stock share နဲ့ပတ်သက်တဲ့သင်တန်း stock share နဲ့ပတ်သက်တဲ့အလုပ်ယုံဆွေးနွေးပွဲတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်ဥမမောင်သိန်းကတော့ stock exchange ပေါ်လာရင်ရရှိလာမယ့်အကျိုးအမြတ်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါရစေ
။အခုငွေပူနေတဲ့သူတွေရှိနေပါတော့ငွေတွေအများကြီးရှိနေတယ်။ငွေတွေအများကြီးရှိတဲ့ပုဂ္ဂိုလ်တွေကယင်းနည်းမြုံနယ်တရားမရှိတဲ့အခါမှာ real estate ပေါ့နော်အင်တာပြင်းစည်းကွက်မှာမြုပ်နယ်လာလို့ပါလို့ပေါ့နော်ဒါတွေလျှောက်လုပ်နေကြတယ်။အဲ့တော့ stock exchange ပေါ်လာရင်နော်သူတို့ယင်းနည်းမြုံနယ်ပုံတွေနေရာကောင်းတဲ့ပုဂ္ဂိုလ်ရပါ။ပြန်မပူနေတဲ့ငွေတွေက stock exchange တွေကိုစီးဆင်းသွားမယ်။ stock exchange တွေစီးဆင်းသွားတဲ့ငွေတွေဟာလည်းပဲငွေဟာတော့ဒီလက္ခဏာဖြစ်သွားမယ့်ငွေပုံပဲ ਨੇ utilize ပြန်လုပ်တာပေါ့လေ utilize ပြန်လုပ်တဲ့ငွေတွေဖြစ်တယ်ကွယ်เนาะဒီငွေကြေးဖောင်းပွားမှုလည်းတစ်ဖက်တစ်လမ်းပေါ့เนาะထိမ့်သိမ့်တဲ့ကိရိယာလေးဖြစ်သွား
ရန်ကုန်စတော့အချင်းစတင်ဖွင့်လှစ်ပါကရုံးချိန်အတိုင်းရက်သက်မှတ်ဖွင့်လှစ်မှာဖြစ်ပြီးမနေ့9နာရီခွဲကနေနေ့လယ်10နာရီအထိဖွင့်လှစ်သွားမှာဖြစ်ပါတယ်စတော့အချင်းကိုရန်ကုန်မြို့စုလေဖျားလန်းအရင်မြဝရီပန်အဆောက်ဦးမှာဖွင့်လှစ်သွားမှာ
မမေခပြပြသွားတာပါရှင်အခုလိုဂျပန်နဲ့မြန်မာနှစ်နိုင်ငံစီးပွားရေးသတင်းတွေအပြီးမှာတော့အခုတော့ထိုင်းမြန်မာနှစ်နိုင်ငံစီးပွားရေးကူးလူဆက်ဆံမှုတွေအကြောင်းနားဆင်ရမှာပါ။နက်ဖြန်မှာဖွင့်လှစ်တော်မဲ့အာရှလန်တစ်မှာဒီကနေ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့ DKBA ကလို2ဝါပြူဟာကတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ပြောဆိုပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်မှုတွေလုပ်ရမှာလမ်းဘက်ဆက်သွယ်ရေးအရအဆင်ပြေနိုင်အောင်တည်ဆောက်ထားတဲ့အာရှလမ်းမအသစ်ဖွင့်လှစ်ဖို့အတွက်တရက်အလိုမှာပဲအာရှလမ်းတစ်မှာပြစ်ခတ်မှုတွေထပ်ဖြစ်ခဲ့တာပါဒီကနေ့နှစ်ဖက်ပြစ်ခတ်မှုတွေရှိခဲ့ကြောင်းကော့ကရိတ်မြို့နယ်ခရိုင်ရဲတပ်ဖွဲ့မှူးရုံးကအတည်ပြုပြောကြားပါတယ်စတင်ပြစ်ခတ်ခဲ့တာကတော့ကရင်လက်နက်ကိုင်အဖွဲ့တွေကဒေသခံတွေအခေါ်ဘူနာမကြအဖွဲ့ကနေစတင်ပြစ်ခတ်ခဲ့တာလို့လည်းကော့ကရိတ်ခရိုင်ရဲတပ်ဖွဲ့မှူးရုံးကတာဝန်ရှိသူတဦးကပြောပါတယ
်ညတာတော့ကျွန်တော်ဘောဘောရာဒီအကလမ်းမကြီးအကလမ်းမကြီးကိုဗစ်မျိုးစိပနမိုင်ခွဲလောက်မှာတော်ရဲမှာပေါ့တောင်ထုံကုန်းတောင်ထုံကုန်းဒီအဲ့ဒီမှာကျွန်တော်ငကြောင်တာနဲ့ငကြောင်တာအိမ်မှာတောင်ကြတော့အဲ့ဒါဟိုဘက်ကကျွန်တော်ခလူထူဝါဒူဝါခွဲမှုအဆင်ပြေနားမကြအဖွဲပေါ့နားမကြအဖွဲတွေကအဆင်အမြင်ဆုံးလည်းမရဘူးလက်နဲ့ကတူဝါနေတော့ဒီကမှမလည်းနေနေပေါ့ဒီကမှမလည်းနေနေခေါင်းပြောင်းပြစ်တာ
ဟုတ်ကဲ
့ပြန်ပြတော့ဒီဘက်ကလည်းလည်းနေနေပြန်ပြစ်တာပေါ့အဲအခုတော့လိုက်ပြီးဆင်းနေကြတယ်ဟိုကတော့ပြည်ပြည်ပြင်းတော့ပေါ့ဆိုတော့ဟိုထိကြံရတာတော့မရှိပါဘူးကောင်က
အာရှလမ်းမတစ်ကိုပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကလေးကဖွင့်လှစ်ဖို့စီစဉ်ထားကြပေမဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော့ DKBA တက်တင်တဲ့မြန်မာအစိုးရတက်တင်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်ရက်ရွှေဆိုင်းစားခဲ့ရတာပါဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့တော့ DKBA ဘက်ကအတည်ပြုပြောကြားခြင်းမရှိသေးပါဘူးအာရှလမ်းမအစ်စ်ကိုဩဂုတ်လ31ရက်နေ့ဖွင့်ပွဲလုပ်ဖို့အတွက်ပြင်ဆင်ထားတဲ့အချိန်မှာအခုလိုမျိုးပြစ်ခတ်မှုတွေထပ်ဖြစ်ခဲ့ပါတယ်။ဒီလိုပြစ်ခတ်မှုတွေဖြစ်ခဲ့ပေမဲ့မနက်ဖြန်မှာအာရှလမ်းတစ်ဖွင့်ပွဲလုပ်မယ်လို့တော့ကော့ကရိတ်ခရိုင်ရဲတပ်ဖွဲ့မှူးရုံးကဆိုပါတယ်။
ည
ီမအစိုးရဘက်ကတော့အာရှလမ်းသစ်မှာအခွန်ကောက်ခံမှုတွေလုပ်နေတဲ့ကလိုထူဖော်လက်နက်ကင်အဖွဲ့ကိုတားမြစ်ရင်းတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရတာဆိုပြီးပြီးခဲ့တဲ့လတွေတုန်းကပြောဆိုခဲ့ပါတယ်ဇူလိုင်လအတွင်းမှာတော့ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တယ်လို့ကြာရင်စစ်ကြီးမြို့နယ်တိုက်တုံမြို့နယ်ခွဲဘက်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင်
ဝါရှင်တန်ကအကြောင်းရင်းရှိလာတဲ့မှာတော့ဒီလာမယ့်ယူကော့ပွဲအတွက်မဲဆနာရှင်ဒီနောက်ဆုံးစင်းကိုယူကော့ပွဲကော်မရှင်ကနေပြီးတော့အတီးပြုတ်ထုတ်ပြန်ပေးဖို့ရှိပါတယ်။ဒီမတိုင်ခင်ပနာမစင်းထုတ်ပြန်တဲ့နေရာမှာတော့အမားယူနစ်တော်ဖြစ်ခဲ့ပြီးတော့ဒီပေါ်မှာပြင်ဆင်ခြင်းပြင်ဆင်ခွင့်တွေကိုလည်းပေးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မဲဆနာရှင်ပြည်သူတွေကနေပြီးတော့ဒီမဲဆနာရှင်စင်းမှာပါတဲ့မိဘလိုနဲ့ပတ်သက်တဲ့မှားယွင်းမှုတွေကိုတိုင်ကြားမှုတွေမှားယွင်းမှုတွေကိုပြန်လည်ပြင်ဆင်မှုတွေလုပ်တာတွေလည်းတွေ့ရပါတယ်။ဒါကြောင့်မလို့ဒီအခုလာမယ့်ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတိကျမှန်ကန်မှုဟာဘလောက်ထိအရေးကြီးပါလဲဒီတိကျမှန်ကန်မှုရှိမရှိဆိုတဲ့ကိစ္စဟာလာမယ့်ရွေးကောက်ပွဲအပေါ်မှာဘလောက်ထိသက်ရောက်မှုရှိနိုင်မှာလဲဒါကြောင့်မလို့ဒီမဲဆန္ဒရှင်စင်းနဲ့ပတ်သက်လို့ရောဒီချိုတင်မဲဆန္ဒတွေနဲ့ပတ်သက်လို့ရောလာမယ့်ဒီစနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပေါဝင်ဆွေးနွေးမင်းများလို့ရတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘဏ်ကိုချိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာဘဏ်ကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် view မြန်မာဘဏ်ရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတို့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ
ဒီနေ့ညဘက်9နာရီမှာထုတ်လွှင့်မဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ်0932318955ကိုအချိန်မီဆက်သွယ်ကြပါရှင်။ဒါအပြင်ညနေပိုင်းအစီအစဉ်တွေမှာဘလော့ဂါတွေပြောသမျှမတူတာလေးတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါအောင်ရှင်။
အီဂျစ်နိုင်ငံမှာမတရားအသင်းသတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံမှုနဲ့ Al Jazeera သတင်းတောင်3ယောက်ကိုအီဂျစ်တရားရုံးတစ်ခုကထောက်နှံ3နှစ်စီချခဲ့ပါတယ်။ပြန်လည်စစ်ဆေးခဲ့တဲ့ဒီအမှုအတွက်ကိုင်ရိုမြို့တရားရုံးကဒီကနေ့ပြစ်ဒဏ်တွေကိုချမှတ်ခဲ့တာပါ။သတင်းတောက်တွေဟာအီဂျစ်လုံခြုံရေးတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲသတင်းထုတ်လွှင့်ခဲ့ကြတယ်လို့တရားသူကြီးကပြောပြီးတော့ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့အေရဝါနဂုံးမှာဘုံခွဲသူလို့မတင်ကားသူကိုဖမ်းဆီးလိုက်ပါတယ်။ဗန်ကောက်မြို့စင်ကြေဘုံမှာမတင်ကားသူကိုဒီကနေ့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပြီးတော့သူငားနေထိုင်တဲ့အခန်းထဲမှာဒီဘုံလုတ်တဲ့ပစ္စည်းကရိယာတချို့ကိုလည်းရဲကရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးခဲ့သူဟာအသက်28နှစ်အရွယ်တူရကီနိုင်ငံသားဖြစ်ပြီးတော့ဒီဗန်ကောက်ဖြစ်တယ်ဆိုပြီးတော့ဒီရဲကပြောတာကိုဗန်ကောက်အခြေစိုက် VOA သတင်းတောက်ကပြောပြပါတယ်။မလေးရှားနိုင်ငံမှာတော့ဝင်ကြီးချုပ်နာဂျစ်ဘရာဇက်ကိုဒီငွေကြေးမတမာမှုတွေလုပ်ထားတယ်လို့ဆွဆွဲပြီးတော့ယာရုကနေဆင်းပေးဖို့မြို့တော်ထဲမှာဒီကနေ့ဆန္ဒပြနေကြပါတယ်။အစိုးရပိုင် 1MDB ယင်းနီမြုံနှံမှုကုမ္ပဏီကနေပြီးတော့ဝင်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့ကိုပိုင်ပန်စင်းရဲကိုဒေါ်လာတန်း900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရေးအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ Bakshish ကဝင်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။လွန်ခဲ့တဲ့ဒီလပေါင်း60လောက်ကဖြစ်ပွားခဲ့တဲ့ဒီခါမှာနှစ်ပေါင်း60လောက်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားခဲ့တဲ့မိသားစုတွေပြန်လည်စုံစည်းနိုင်ရေးအတွက်အစီအစဉ်ပြန်လည်စတင်အောင်လို့တောင်ကိုရီးယားကိုယ်စားလှယ်တွေနဲ့တွေ့ဆုံရေးမြောက်ကိုရီးယားကြက်ချင်ရေးအဖွဲ့ကသဘောတူလိုက်ပါတယ်။အင်ကာနေတုန်းကတော့ဒီနှစ်ဖက်ကိုယ်စားလှယ်တွေကြားမှာတောင်နဲ့မြောက်ကြားတင်းမာမှုတွေဖြစ်နေတဲ့အခြေအနေတွေကိုရှော့ချနိုင်ဖို့အတွက်နဲ့ဒီစစ်တွင်းကွဲကွာသွားတဲ့မိသားစုတွေပြန်လည်စုံတွေ့နိုင်ရေးကိစ္စအပါအဝင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအစဉ်အဆက်ဆက်ပြီးတော့လှုပ်ဆောင်သွားဖို့အတွက်သဘောတူညီခဲ့ကြပါတယ်ရှင်။
တရင်ချင်းချုပ်ကမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂရိုးဖြစ်ပါတယ်။ကျမနန်းလပိုင်ပါ။ည9နာရီမှာတစ်ခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line 24 25 32တွေမှာနားဆင်နိုင်ပါတယ်ရှင်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.